ဟိမဝနာတောင်းနှောင်းမော်ကတရုတ်နဲ့အိန္ဒိယနိုင်ငံစပ်မှာနှစ်ဖက်သက်သွေးသတင်းလာနေကခိုက်ရန်ဖြစ်ပွားခဲ့တဲ့ကိစ္စကိုတင်းတင်းကြပ်ကြပ်ထိန်ချုပ်ဖို့ကုလသမဂ္ဂကနိုင်ငံစလုံးကိုတိုက်တွန်းလိုက်ပါတယ်။
ဒီဖြစ်ဟာနျူကလီးယားလက်နက်ပိုင်းတရုတ်နဲ့အိန္ဒိယနိုင်ငံကြားနှစ်ပေါင်း55နှစ်အတွင်းပြင်းထန်ဆုံးထိတိုက်သွင်းမှုလည်းဖြစ်ပါတယ်။ LOC လို့ခေါ်တဲ့နိုင်ငံနယ်စပ်မှာနေဆက်တပ်တွေခက်ရန်ဖြစ်ပေါ်ရာကလူသေဆုံးမှုတွေရှိခဲ့တဲ့အပေါ်ကုလသမဂ္ဂအနေနဲ့အလွန်စိုးရိမ်ကြောင်းနဲ့တင်းမာမှုလျှော့ချဖို့တရုတ်နဲ့အိန္ဒိယဆန္ဒရှိနေကြတဲ့အပေါ်အကောင်းမြင်မျှော်လင့်ပါတယ်လို့လည်းကုလပြောခွင့်ရသူအေရီကန်နီကိုကပြောပါတယ်။ ပြည်ကရတဲ့တဲ့နပလောက်ကအမေရိကန်သမ္မတတော်နဲ့ထရမ့်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့တယ်လီဖုန်းဆက်စကားပြောဆိုရမှာနေ့စာအချင်းတွေကိုပြောဆိုဆွေးနွေးခဲ့တယ်လို့လည်းအစိုးရတာဝန်ရှိသူကပြောပါတယ်။ တရုတ်ကတော့သူ့ဖက်ကထိခိုက်သိမ်းဆုံးမှုသတင်းမထုတ်ပြန်သလိုတရုတ်နယ်မြေတဲ့အိန္ဒိယသက်သားတွေဝင်လာပြီးတော့ရန်စတာကြောင့်အခုလိုဖြစ်ရတာဆိုပြီးတော့အိန္ဒိယကိုပြစ်တင်ပြောဆိုထားပါတယ်။